ဆရာဦးမင်းလွင်ဦးရှင်မနေ့ကပဲဒီ ICC ကနေပြီးတော့မြန်မာနိုင်ငံဟာတဲ့ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကကြတော့အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုဖြတ်ကျော်ပြီးတော့နှင်ထုတ်ခဲ့တဲ့သဘောတဘာဝအရာမြန်မာနိုင်ငံကို ICC ကလုံလောက်တဲ့အစီရင်ပိုင်ခွင့်ရှိတဲ့အကြောင်းဆိုပြီးတော့ ICC ကဆုံးဖြတ်ခဲ့တယ်ပေါ့နော်ကျွန်တော်တို့ဒီပြည်သက်တွေလည်းသိရအောင်ပေါ့အဲ့လိုဆုံးဖြတ်ပိုင်ခွင့်ရှိတဲ့ ICC ဆိုတာဘလို့အဖွဲ့အစည်းမျိုးလဲသူ့ရဲ့လုံပိုင်ခွင့်ကဘလောက်ရှိတယ်လဲဆိုတာလေးကိုအရင်ပြောပြပေးပါလားဆရာ
ICC လို့ကျွန်တော်တို့အတူကောက်ခေါ်နေတဲ့နိုင်ငံတကာကြီးမှုဆိုင်ရာရသွေးမှုခုံရုံးပေါ့နော်ဒါကျွန်တော်တို့ဥရောပနိုင်ငံမှာရှိစိုက်ပါတယ်ယောမဥပဒေကိုလက်မှတ်ထိုးတာ Rome Statute ကိုလက်မှတ်ထိုးတာတဲ့နိုင်ငံတွေကအဖွဲ့ဝင်နိုင်ငံတွေဖြစ်တယ်အဓိကစစ်ဆေးစီရင်တဲ့ကိစ္စရပ်တွေလုပ်ခဲ့တဲ့ကိစ္စရပ်တွေတော်များများကလည်းလူသားမျိုးနွယ်ဒီပေါ်မှာလူသားမဆန်မဲ့ဆန့်ကျင်ကျူးလွန်တဲ့ပြစ်မှုတွေလူမျိုးတုံးတတ်ချက်တဲ့ကိစ္စရပ်တွေစားတဲ့စီရဆွေးမှုတွေနဲ့ပတ်သက်ပြီးတော့အဓိကစစ်ဆေးရည်ယူတဲ့တရားရုံးလို့ကျွန်တော်တို့သိပါတယ်။အဲ့တော့မင်းရဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ကြည့်ရင်အစကပြောနေတဲ့ genocide တို့ humanitarian တို့ဆိုတာဒီတဖြည်းဖြည်းယော့လာပြီးတော့ကအခုတော့ဒုက္ခတွေဒီကိုမတရားမောင်းနှင်ထုတ်တယ်ဆိုတဲ့စွပ်စွဲချက်နဲ့တရားဆွဲဆိုခွင့်ရှိတယ်ဆိုတဲ့သဘောမျိုးပြောလာတာတော့ဒီပေါင်းများစွာနဲ့မြန်မာနိုင်ငံအစိုးရအကြံတွေတွေ့အောင်ပြန်စီဆောင်ရွက်နေတယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ပြီးတော့မြန်မာနိုင်ငံဟာဒီ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်စီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အတန်းနဲ့ထွက်လာပြီးတဲ့နောက်မှာမှအခု ICC ကစီရင်ပိုင်ခွင့်ရှိတယ်ဆိုပြီးအခုမနေ့ကဆုံးဖြတ်ခဲ့တယ်ပေါ့နော်ပထမပိုင်းမှာလည်းဒီ ICC အဖွဲ့ဝင်မဟုတ်တဲ့ရဝမ်ဒါလိုနိုင်ငံကို ICC ခုံရုံးတင်နိုင်ခဲ့တယ်ဆိုတာမျိုးကြားဘူးပါတယ်ဆရာအဲ့တော့အဲ့ဒီလိုမျိုးနိုင်ငံကိုရောဘလိုနည်းနဲ့ ICC ကိုတင်ခဲ့တာပါလဲဒီရဝမ်ဒါကို ICC တင်ခဲ့တဲ့ကိစ္စကရောမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့တူလို့လားရှင
်မတူပါဘူးဗျရဝမ်ဒါမှာဖြစ်ခဲ့တဲ့ကိစ္စကသူတို့ဟူတူနဲ့တူစီလူမျိုးစုနှစ်စုအကြီးအကျယ်အာဏာလုတပ်ဖြတ်တဲ့ကိစ္စရဖြစ်တာပေါ့အဲ့တော့အဲ့ဒီလိုတပ်ဖြတ်တဲ့ဥစ္စာကလည်းကုလသမဂ္ဂကနေပြီးတော့အဲ့ဒီပြဿနာတွေဖြစ်မှာဆိုလို့ဆိုပြီးတော့ငင်းငန်ရေးတက်ပြီးချထားတဲ့ဂျာတွေကနိုင်ငံတကာစောင့်ကြည့်နေတဲ့သူတွေရဲ့ရှိမှနေမဲ့တပ်ဖြတ်သွားတာဖြစ်တယ်ဒါကတက်ပြီးထောက်ထားတွေကိုနိုင်ငံတကာစောင့်ကြည့်နေတဲ့လူတွေရဲ့ရှိမှကျင်းကျင်းဆဆဖြစ်ခဲ့တဲ့အတွက်အေးအေးယူပြင်ပြနိုင်တာဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံနဲ့တော့မတူဘူး။မြန်မာနိုင်ငံမှာအခုသူတို့ဆွဆွဲနေတဲ့လူမျိုးဂျိုဒုကဓာတ်ပုံတွေဟိုအိမ်ကြီးလောင်တဲ့ပုံတွေလောင်နေတော့ဒါကမဖြစ်သေးဘူးဗျ
။ဟုတ်ကဲ့အဲ့တော့ဆိုတော့အခုလိုအခြေအနေမတူတဲ့အခါကျတော့မြန်မာနိုင်ငံကို ICC ကစီရင်ပိုင်ခွင့်ရှိတယ်လို့ပြောပေမဲ့စီရင်လို့မရတဲ့အနေအထားမျိုးရောဖြစ်သွားနိုင်လားရှင
်။စီရင်ခွင့်ရှိတယ်လို့သူပြောထားတာတမျိုးတကယ်လို့စီရင်မယ်ဆိုလို့ရှိရင်လက်တွေ့ထောက်ထား hard evidence တွေတရားရုံးမှာလာရောက်ထွက်ဆိုမဲ့သူတွေအခိုင်အမာရှိမှသာဒီ ICC ရဲ့ထုတ်ကန်ဆောင်ရွက်ပုံကတဖြည်းဖြည်းပုံပေါ်လာနိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြရသလားလောလောဆယ်ဆယ်ဒီအခြေအနေကဖြစ်နိုင်ဖို့တော်တော်နည်းတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျာ
American အခြေစိုက် CRM ဆိုတဲ့ Civil Rights Movement အတန်းလူကြီးများအခွင့်အရေးလှုပ်ရှားမှုအဖွဲ့ရဲ့အကြီးအကဲတယောက်ပြောခဲ့တာပေါ့တကယ်လို့ပေါ့လေဒီလုံခြုံရေးကောင်စီမှာဗီရိုအာနာနဲ့တရုတ်နဲ့ရုရှားကပယ်ချခဲ့လို့ဒီ ICC လွှဲပြောင်းရေးပြက်ပြားခဲ့မယ်ဆိုရင်တဲ့ကုလသမဂ္ဂပြဋ္ဌာန်းထားတဲ့ကာကွယ်ရန်တာဝန်ရှိမှုလို့ခေါ်တဲ့ R2P အရာနိုင်ငံစုံကတပ်ဖွဲ့တွေဝင်ရောက်ဖြေရှင်းရတဲ့အဆင့်ကိုရောက်သွားနိုင်တယ်လို့ပြောပါတယ်ဆရာဆိုတော့အဲ့ဒီအခြေအနေထိရောရောက်သွားနိုင်တယ်လို့ဆရာထင်လားရှင
် R2P ဝင်ဖို့ဆိုတဲ့ကိစ္စရကနိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ပြရမှာဖြစ်တဲ့အတွက်ကုလသမဂ္ဂအနေနဲ့တော်တော်ကြီးကိုစဉ်းစားပြီးမှဆောင်ရွက်လို့ရမယ့်ကိစ္စအဖြစ်ဖြစ်တယ်။ရုရှားနဲ့တရုတ်ကထောက်ခံစီမထောက်ခံစီထောက်ကုလသမဂ္ဂဆိုတာလုံခြုံငြိမ်းချမ်းရေးထိန်းသိမ်းမှုအတွက်ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်။စစ်မဲ့ပြုဖို့ဖွဲ့စည်းထားတဲ့အဖွဲ့အစည်းမဟုတ်ဘူး။ဒါကိုတော့ရှင်းရှင်းလင်းလင်းပြောင်းပြီးဖို့လိုတယ်။အဲ့တော့မြန်မာနိုင်ငံကိုအဲ့ဒီလိုမျိုး R2P အကြောင်းကြားပြီးဝင်ရောက်ဆက်ဖက်မယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံကအချုပ်အခြာအနာကိုဖြိပါစော်ကားတယ်ဆိုပြီးတော့မြန်မာနိုင်ငံအစိုးရအာဏာပိုင်ရဲ့တပ်မတော်ရဲ့နောက်မြန်မာနိုင်ငံသူနိုင်ငံသားအလုံးနဲ့ပါခက်ခဲများစွာရင်ဆိုင်တွေ့ဖို့ဖြစ်လာနိုင်တယ်ဆိုတော့သူတို့လည်းသိပါတယ
်ဒီမြန်မာနိုင်ငံသားအလုံးလို့ဆရာပြောခဲ့တဲ့အတွက်ဒီမြန်မာနိုင်ငံသားအလုံးနားလေအောင် R2P ဆိုတာကိုဆရာအချင်းချုပ်ပြီးတော့ဗောလေဆရာဘယ်လိုများပြောပြနိုင်မလဲရှင
် Responsible to protect ဆိုတာတော့ဗျာကျွန်တော်တို့အတိုင်းပြည်တွေမှာတရားဥပဒေစိုးမိုးရေးပြပြနေတယ်တပ်ဖြတ်မှုတွေစစ်ပွဲတွေနေရာအနှံ့မှာတားမရစီးမရဖြစ်ပေါ်နေတယ်လူစုလိုက်ပြုံလိုက်ကတ်မှုတွေလည်းရှိနေတယ်လူသားချင်းစာနာမှုမရှိဘဲနဲ့ဆောင်ရွက်တဲ့ကိစ္စတွေလည်းတော်တော်များများရ ရှိနေတဲ့နိုင်ငံတော်အစိုးရကိုယ်တိုင်ကအုပ်ချုပ်ထိန်းသိမ်းလို့မရတော့ဘူးနိုင်ငံတကာကလည်းဒီချဲ့လက်တွေကိုတက်စီစီသတင်းဌာနတွေစောင့်ကြည့်လေလာသူတွေရဲ့ရှေ့မှာဖြစ်တဲ့အတွက်တောင်းဆိုလာပြီဆိုတဲ့အချိန်ကြတော့မှသာနောက်ဆုံး UN ကနေပြီးတော့ဝင်ရောက်ဆွတ်ဖို့ဘူးလူတွေမလို့ဘူးဆိုတာကိုလုံခြုံရေးကောင်စီစီဝေးမှာစီဝေးမယ်ဘဝင်နေနိုင်ငံတွေသဘောတူတယ်ဆိုမှသာဒီကိစ္စဖြစ်မဲ့ကိစ္စမျိုးဖြစ်ပါတယ်ခင်ဗျာ
တကယ်လို့များပေါ်ဆရာအဲ့ဒီ R2P ဆိုတာဒီနိုင်ငံတွေကိုဝင်ရောက်လာပြီဆိုရင်နိုင်ငံအနေနဲ့ဘလို့များဖြစ်နိုင်လဲရှင်ဘလောက်ထိသူတို့ကကြကြနေနိုင်တယ်လဲဆိုတာမျိုးပေါ့နော
်ကျွန်တော်တို့သိသလောက်ကဒီ R2P လို့ပါလို့ဝင်သွားရင်တော့နေမြေဒေသအေဂျင်စီလူတွေပူပင်မှုမရှိတော့ဘူးဆိုရင်ကမတွေ့တော့ဘူးဆိုတဲ့အချိန်ကျမှပြန်နေဆိုဒါနှစ်ကာလတော့တော်တော်ကြာနေတယ်ဆယ်နှစ်15နှစ်ပေါ့နော်အာဖရိကနိုင်ငံတွေမှာအဲ့ဒီလိုမျိုး R2P ရောဝင်ရောက်ဆက်ဖက်ပြီးတော့ဒါတွေဥစ္စာတွေကခုချိန်ဒီတော့ပြန်ပြီးတော့ရုပ်သိမ်းနိုင်တာမတွေ့သေးပါဘူး
ဟုတ်ကဲ့ရှင်အဲ့တော့အခုမြန်မာနိုင်ငံကအဲ့ဒီ R2B ဝင်ရောက်အောင်နယ်မြေဒေသမအေးချမ်းတာမျိုးပြဿနာအကြီးအမားဖြစ်နေတဲ့အနေအထားမျိုးလို့ဆရာမြင်လားရှင
်ကျွန်တော်မြန်မာနိုင်ငံသူတို့ဆွဆွဲနေတဲ့အနောက်ဘက်ခြမ်းပေါ့နော်နေတိုင်းတိုက်ပွဲတွေဖြစ်နေလားနေတိုင်းတိုက်ပွဲတွေမဖြစ်ဘူးနော်နေတိုင်းဖမ်းဆီးမှုတွေရှိနေလားဒါလည်းမရှိဘူးအဲ့ဒီလိုမျိုးအခြေအနေမှာဘာတွေကိုအကြောင်းပြပြီးတော့ဘယ်လိုဝင်ရောက်ဆက်ဖက်မလဲအဲ့ဒါကိုပဲကျွန်တော်တို့ကသိဝင်စားတာပေါ့ဗျာတခုရှိတာဒီဒုက္ခတွေဒီအမြန်ပြန်ဖို့ဖို့အရေးကလေဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာနိုင်ငံအစိုးရပူးပေါင်းဆောင်ရွက်နေတဲ့အစီအစဉ်မှာရှိတယ်ဒါပေမဲ့ဒီကထွက်သွားတဲ့သူတွေပြန်မရောက်နိုင်သေးတာကတော့ဒီအာသာချမ်းဖက်သမားရဲ့ချင်းချောက်မှုတွေကြောင့်လားကမ္ဘာမို့တစ်ဖက်နိုင်ငံကစီမံဆောင်ရွက်တဲ့ကိစ္စရဲ့ဒီအဆင်မပြေဘေးလို့လားဆိုတာကတော့ကျွန်တော်တို့ခံမလို့မရနိုင်ဘူးဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပါဆရာကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာ